လေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်ပင်ရဲ့တက်တမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘလောက်ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ကျွန်တော်ကလေးများနဲ့အပြန်အလှန်ဆွေးနွေးထားတဲ့အကြောင်းအရာတစ်ခုကိုတင်ပြပါမယ်အဲ့ဒါကဘာလဲဆိုတော့ဘယ်မှာထိုင်ရမလဲဆိုတဲ့ခေါင်းစဉ်ပါကျွန်တော်ကကလေးတွေကိုမေးပါတယ်နှစ်တစ်နှစ်မဲ့အစမှာစာသင်နှစ်ပထမဆုံးနှစ်မှာအလူအရက်လုပ်ကြတာဘာလဲကွာဆိုတော့ကလေးကချက်ချင်းပဲတိုင်ပြီးပါတယ်ရှင်းဆုံးခုံလူတာပဲတဲ့ဟုတ်သလားအားလုံးကအဲ့လိုပဲလားဆိုတော့အားလုံးတော့မဟုတ်ဘူးပေါ့လေတချို့လေရရနေမှာထိုင်ကြတာပဲတဲ့ဒါပေမဲ့အိမ်ကမိဘတွေမှားထားတာအဲ့ဒီအတိုင်းလုံမယ်ဆိုတဲ့ကလေးတွေဒုတိမို့နှစ်စဉ်လုံနေကြအကျင့်ပါနေတဲ့ကလေးတွေကတော့ရှေ့ဆုံးခုံလူကြတာပါပဲတချို့ကတော့နောက်ဆုံးခုံယူတာလည်းရှိပါတယ်ကျွန်တော်ကပြောပါတယ်ယောက်ျားလေးတွေကနည်းနည်းအတန်းကြီးလာရင်တော့နောက်ဆုံးခုံပဲယူကြတာကွာဆိုတော့ကလေးမလေးကသိသားပဲတဲ့ယောက်ျားလေးကအဲ့လိုပဲအသက်ကြီးလာရင်မဟုတ်တာလုံချင်တော့နောက်ဆုံးမှပုံပြီးတော့လုံနေမှာပေါ့လို့ပြောပါတယ်ကောင်းပြီကျွန်တော်မေးတာကဘာကြောင့်ရှေ့ဆုံးခုံကိုဥရတာလဲလူကြတာလဲဆိုတော့သူရုတ်တရက်မဖြေနိုင်ပါဘူးအိမ်ကလည်းမှားထားတယ်လေတဲ့နောက်ပြီးတော့ရှေ့ဆုံးခုံရတယ်လို့အိမ်ကြရင်ပြန်ပြောရင်လည်းသဘောကျတယ်လေတဲ့အဲ့တော့ထပ်စဉ်းစားခိုင်းပါတယ်ကျွန်တော်ကကလေးမလေးကိုဘာဖြစ်လို့ဒီလိုရွေးရတယ်လို့သမီးထင်လဲသမီးစိတ်ထဲရှိတဲ့အတိုင်းပြောပါဆိုတော့ तू ကဆရာမကိုအနီးကပ်မြင်ရတယ်လေတဲ့ကောင်းပါပြီနောက်တစ်ခါဆရာမပြောတာကို तू ကအကြားရဆုံးဖြစ်တယ်လေကိုလည်းမဟုတ်တာမလုပ်ရဲတော့ဘူးလေစသဖြင့်ပေါ့လေ तू ကပြောပါတယ်ကျွန်တော်ကတခါဆက်ပြီးတော့တွေးမိတာကအမှန်တိုင်းလဲထပ်စဉ်းစားပါအောင်ဆရာမကကိုယ့်ကိုသိနေအောင်ယဉ်နီးအောင်ဒီတဲ့ပို့ပြီးစကလုံးအရာပြောမှဆိုဆရာမရဲ့အချစ်တော်ဖြစ်နေစေချင်တာရောမဟုတ်ဘူးလားဆိုတော့အဲ့ဒါလဲပါနိုင်ပါတယ်လို့သူကဝန်ခံပါတယ်ကောင်းပါပြီတကယ်တော့ဆရာမတွေရဲ့အချစ်တော်ဖြစ်တယ်ဆိုတာကောင်းပါတယ်ဒါပေမဲ့နေရာကြောင့်ဖြစ်တာမှမဟုတ်တာကျွန်တော်တို့စဉ်းစားကြည့်တော့အဲ့ဒီကလေးတွေကိုစီကိုစုရဲ့အနေထိုင်အကျင့်စရိုက်အကျိုးစားအားထုတ်မှုတခြားပေါင်းတင်ဆက်ဆံရေးစသဖြင့်အရေးချင်းပေါင်းစုံကသာဆရာမရဲ့အချစ်တော်ဖြစ်တင်တာမဟုတ်ဘူးလားလို့ကျွန်တော်တွေးနေမိပါတယ်။ကလေးကိုလည်းမေးကြည့်ပါတယ်။ကလေးကလည်းဒါလက်ခံတာတွေ့ရပါတယ်။ဒီနေ့ကျွန်တော်ဆွေးနွေးမှာကတော့ဒီလောက်နဲ့မကပါဘူး။အဲ့ဒီလိုရှေ့ဆုံးခုံကိုလူရင်းနဲ့မလိုလားအပ်တဲ့ပြဿနာတွေရှိတာကိုလည်းကြားသိနေရလို့ပါ။ကိုလိုချင်တာရဖို့အတွက်ဘယ်နည်းမဆိုတရားတယ်လို့တွေးတဲ့အတွေးတွေအပြုအမူတွေဝင်လာတာကိုကျွန်တော်တို့တွေ့ရပါတယ်။ဒီရှေ့ဆုံးခုံကိုရဖို့စူးစမ်းကြရတယ်ဆိုတဲ့နေရာမှာနီလန်ပေါင်းစုံဖြစ်လာတယ်။တခါရှေ့နောက်ခွဲကြဆက်ဆံခံရတယ်လို့ခံစားရတယ်လည်းရှိပါတယ်တကယ်တော့ဒီပြဿနာကိုဖြေရှင်းတဲ့အခါမှာတချို့ကြောင်းတွေမှာတော့အများအားရှေ့ဆုံးအများအားနောက်ဆုံးမဖြစ်အောင်လို့ကလေးတွေကိုအလှည့်ကျထိုင်ခိုင်းတဲ့စနစ်တွေကျင့်သုံးခဲ့ကြတယ်လို့ကျွန်တော်ကြားဦးပါတယ်ဒါပေမဲ့အဲ့ဒါတွေကလည်းတစ်ချိန်ကျတော့ပြင်းသွားတာလားဒုတိမဟုတ်မလုံပြတ်တော့တာလားအားလုံးကပုံသေးပြန်ဖြစ်သွားတာမျိုးတွေ့ရပါတယ်အဲ့တော့ကျွန်တော်တို့ကစဉ်းစားကြတယ်ဆိုတဲ့နေရာမှာကလေးတွေကိုပြောတာကပြဿနာအဟောင်းကိုပုံစံအဟောင်းနဲ့ပါပဲစဉ်းစားနေရင်တဝဲလဲလဲဖြစ်နေတယ်တတ်နိုင်တဲ့သူတွေများကတော့ဥစ္စာတဏအရာရောဆရာအင်အားရာရောကျောင်းကန်းအကျယ်ဝန်းအရာရောတတ်နိုင်ကြပြီဆိုတဲ့နိုင်ငံတွေမှာတော့ရှေ့နောက်ကိုမထားဘဲနဲ့ပုံစံအစ်စ်ပြောင်းလိုက်ပါတယ်ပြဿနာအဟောင်းကိုစဉ်းစားပုံအစ်စ်နဲ့စဉ်းစားတာပါဘာလဲဆိုတော့ပါသောပုံစံ၄000ပုံစံစသဖြင့်ခုံတွေကိုစီလိုက်တာပါပဲဘယ်သူကရှိဘယ်သူကနောက်ဆိုတာမရှိဘဲနဲ့အားလုံးညီမျှတဲ့သဘောကိုစောင့်သားပါတော့တယ်အားလုံးဟာမျက်နှာချင်းဆိုင်နှီးပါအားလုံးဘေးတိုက်အားလုံးအတူတကွဆိုတဲ့သဘောတွေကိုရပါတယ်ဒါကိုကြည့်ရင်ပဲကြောင်းကန်းတွေကပေးလိုက်တဲ့အသည့်တစ်ခုကိုကလေးတွေစီကိုကျွန်တော်ကရောက်စေချင်တာပါပြဿနာတစ်ခုကိုတဝဲလဲလဲနဲ့ရှင်းနေမဲ့အစားပုံစံအစ်စ်နဲ့ဖြေရှင်းလိုက်ရင်ရပါလားဆိုတာကိုကျွန်တော်ကဆွေးနွေးမိတာပါဒီခါမှာကလေးတွေဟာဘာကိုတုံ့ပြန်ကြသလဲဆိုတော့သူတို့စဉ်းစားသွားပြီးတဲ့အခါမှာဟုတ်တယ်ဒါပေမဲ့သူတို့ကိုပြဿနာကိုဖြေရှင်းတဲ့နည်းလမ်းတွေကိုတင်ပေးတာနဲတယ်လို့ကျွန်တော်တို့ကိုပြန်ပြီးတော့ယင်ဖွင့်ပါတယ်ဒါဆိုရင်သူတို့ကိုနေ့စဉ်တင်ပေးနေတာဘာတွေလဲအဲ့ဓာတွေကတော့သိစရာမှတ်စရာဘ ഹു တုတ္တဆန်တဲ့အရာတွေပါကျွန်တော်တို့ကကလေးတစ်ယောက်ကိုချီးကျူးကြတယ်ကလေးတစ်ယောက်တော်တယ်တော်လိုက်တာဆိုရင်ဘာလဲဆိုရင်များများသိတယ်လို့ကျွန်တော်တို့ရေဝီကပြောတာပေါ့ဟိုမှာကားတွေကိုမြင်နေနာမည်ခွဲခြားတတ်တဲ့မြစ်တွေကိုသိတယ်နိုင်ငံတွေကိုသိတယ်ဟုတ်ပြီဒါဆိုရင်ကျွန်တော်တို့တော်တော်သိတဲ့ကလေးလို့အောက်မေ့ကြတယ်ဒါပေမဲ့အဲ့ဒီကလေးတွေကိုပြဿနာတွေဖြေရှင်းတတ်သလားလို့ကြည့်တဲ့အခါမှာဘ ഹു တုတ္တဟာပြဿနာကိုဖြေရှင်းဖို့မလုံလောက်ဘူးလို့သွားတွေ့ပါတယ်။ဘာကမှပြဿနာတွေကိုရှင်းနိုင်တယ်လဲဆိုတော့အတွေ့အကြုံရဲ့ဖြေရှင်းမှုကိုအစ်စ်တီထွင်သူတို့ရဲ့ရှေ့ဆောင်လမ်းပြမှုတွေပါပဲ။ခုနကခုံလူတို့နေရာဥနေကြတဲ့ရှေ့နောက်ဆိုပြီးတော့ကွဲပြားနေကြတဲ့အပေါ်မှာအဝိုင်းပုံစံ တော်ဒီမုတ်လေးတောင်ပုံစံဖြစ်သွားတဲ့အခါမှာပြည်လဲသွားတယ်ဆိုတာဟာတော်ယုံတန်ယုံသင်္ကန်းသာမဟုတ်ပါဘူးကလေးတွေဟာနေ့စဉ်ဘဝတွေထဲမှာပဲပြဿနာတွေကိုဖြေရှင်းတဲ့အခါမှာနီလန်းအစ်စ်နဲ့စဉ်းစားရပါလားလို့သိသွားစေနိုင်တာမျိုးပါနေ့စဉ်ဘဝတွေမှာကျွန်တော်တို့ဟာလူဖြစ်နေသည်ပြဿနာပေါင်းစုံစိန်ခေါ်မှုမျိုးစုံနဲ့ကြုံကြရအောင်ပါပါအဲ့ဒီအခါမျိုးကြရင်ကလေးတွေဟာဘုသူတခေါ်တဲ့ knowledge အမည်နာမတွေကိုသိခြင်းအဲ့ဒီကနေကြော်လွန်ပြီးတော့ပရမတ်တရားတွေကိုသိခြင်းကိုလည်းရဖို့လိုသလိုနောက်ဆုံးကျွန်တော်လူကျင်နာကတော့ပြဿနာတွေကိုဖြေရှင်းနိုင်တဲ့ကလေးကိုယ့်အသက်အရွယ်နဲ့မျှတဲ့ဆုံးဖြတ်ချက်ကိုချနိုင်တဲ့ကလေးတွေဖြစ်စေချင်တာပါပဲ။